မြန်မာနိုင်ငံရဲ့ပညာရေးစနစ်ဟာနိုင်ငံတကာနဲ့နှိုင်းယှဉ်မယ်ဆိုရင်နှိမ့်ချနေတာမို့ပညာရေးစနစ်ပြုရင်ပြောင်းလဲဖို့ကိုသူတို့တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီအနေနဲ့လက်ခံသဘောတူထားပေမဲ့ဒီအတွက်နှစ်ဖက်အဖွဲ့တွေကြားမှာထိတ်တန့်ရင်ဆိုင်ဖြည့်ရှင်းမှုတွေမရှိဘူးတော့လိုအပ်မယ်လို့တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီရဲ့ပြောခွင့်ရသူဦးဟန်ရွှေကထောက်ပြပါတယ်။ဒါပြင်လည်းပြဿနာကိုဖြည့်ရှင်းရမှာမနေ့ညနေပိုင်းကရန်ကုန်မြို့တော်ခမရှိမှာဖြစ်ခဲ့တယ်လို့ပုံစံမျိုးနဲ့အစိုးရကမဖြည့်ရှင်းသင့်ဘူးလို့လည်းသူ့ရဲ့အမြင်ကိုထောက်ပြပါတယ်။
တခြားနိုင်ငံတွေနဲ့အရှင်ကြည့်လို့ရှိရင်အောက်တန်းနောက်တန်းကြာနေတာအမှန်ပါပဲအဲ့တော့ဒီဥစ္စာကိုပြုပြင်ကောင်းတဲ့ပေါ်ဆောင်ရွက်ဖို့ဆိုတဲ့အနေအထားကျွန်တော်တို့ရှိပါတယ်သို့တော့ရိုးသားပညာရေးဖွံ့ဖြိုးတိုးတက်တာကိုခုနconfrontation လာဆိုတဲ့ဟာလေဒါလည်းပဲပြောစရာဖြစ်လာတဲ့အခြေအနေကျွန်တော်တို့ရှိပါတယ်ဒါတစ်ချက်ပါနောက်တစ်ခုကတော့ကျွန်တော်တို့ဒီငင်းရစွာပေါ့လေအထီးကဲငင်းငင်းနဲ့နော်ဟာလားအေးစီစီနဲ့ဒီလိုနဲ့ဒီနီလန်းကြဖြည့်ရှင်းတဲ့ဟာပဲပေါ့မယ်လို့ကျွန်တော်တို့ပါတီအနေနဲ့ကတော့ယူဆပါတယ်
။အခုဆိုရင်မြန်မာနိုင်ငံဟာညှိနှိုင်းဆွေးနွေးပြီးအပြေရှားတဲ့ခေတ်နဲ့စနစ်ထဲကိုရောက်နေပြီမို့ဥပဒေနဲ့အညီညှိနှိုင်းအပြေရှားဖို့လိုမယ်လို့ဒီမိုကရက်တစ်ပါတီမြန်မာအဖွဲ့ရဲ့ဥက္ကဋ္ဌဦးသူဝေကလည်းပြောပါတယ်
။သွားရှင်လို့ခေါ်တာပေါ့နော်။အဲ့ဒါလို့အကြမ်းဖက်ဖို့လုပ်တဲ့လူတွေကိုအတုံးချတယ်ဆိုတာတော့ဒါကတော့မကောင်းဘူးထင်တာပေါ့နော်။စိတ်ကားနိုင်ရှိတာပဲရဲရှိတာပဲနော်။ဟိုရဲနေတဲ့အရေးယူပေါ့ဗျာနော်။အခုကာလမှာဖေးချမ်းချမ်းနဲ့ငင်းချမ်းငင်းချမ်းချမ်းနဲ့ဆွေးနွေးလို့ရတဲ့ကာလပဲလीနော်ဆိုတော့အဲ့ဒီကာလမှာရိုးစံကတ်တီဒီလိုအကြမ်းဖက်မှုတွေဖြစ်စီချင်မှုတွေနော်ဒါနော်ရဲတို့ဘာတို့ကနေပြီးတော့တူတူစီကတိုင်းလုပ်စီစဉ်တာပေါ့ခုနလိုအကြမ်းဖက်ပြီးတော့ရိုက်တယ်လို့ဟိုဆိုတာမျိုးတွေကတော့ကျွန်တော်တို့သဘောမတူပါဘူးဒါမျိုးတွေမဖြစ်စီစဉ်ပါဘူးပေါ့နော်
ဒါပြင်လဲ NDF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကတော့မနေ့ညနေပိုင်းကရန်ကုန်မြို့တော်ခမ်းမရှိအနီးမှာစွမ်းအားရှင်တွေကိုရဲတွေကအုံပြုတဲ့ကိစ္စမျိုးအစိုးရဘက်ကဆက်ပြီးတော့ကျင့်သုံးမယ်ဆိုရင်တော့မလိုလားအပ်တဲ့ပြဿနာတွေဖြစ်လာနိုင်တယ်လို့လည်းထောက်ပြပါတယ်
။စွမ်းအားရှင်တွေကိုပဲတပ်ဖွဲ့ကြီးဖွဲ့ပြီးတော့ကနေရာတိုင်းမှာလိုက်လုပ်မယ်ဆိုရင်တော့အနာပိုင်းကြီးရဲ့ဒီဘလက်ကင်တုပ်တွေပေါ့ဒါမျိုးတွေဖြစ်သွားမှာပေါ့ဒါမျိုးဖြစ်ရင်တော့မကောင်းဘူး။ဒါတောင်အက်ဟော့ပေါ့ဖြစ်တဲ့ဟာကိုဖြစ်တော့ပဲရှင်းသွားရဆိုရင်တော့ဒါတမျိုးရှင်းသားရတဲ့အပိုင်းဖြစ်ပါလေ။အစိုးရလည်းပဲကြည့်ရတာဒီအရပိုင်းဖွဲ့စည်းရရဲလိုပါလို့ねတိတ်တိတ်မတိုးမှဆိုလို့လူလူဟောလူလူအောင်ဖြစ်လာမှုလူလူနည်းနဲ့ပြန်ပြီးတော့ထိန်းတဲ့ဘောပြီးလေကောက်ချက်ချမှာဆိုရင်တော့လေဒါတမျိုးယူဆလို့ရပါကျွန်တော်နည်းနဲ့ဘာမှဝေဖန်စရာအကြောင်းမရှိပါဘူးဘာလို့ဆိုတော့အဲ့ဒီမှာသုသမားတပိတ်ကျောင်းသားတပိတ်တောက်ကန်ကိစ္စအစကြီးဖြစ်ဒါလေးပေါ်နေအခါမှာဒီအစိုးရလည်းအေးဝိုင်းဖြစ်နေတာပေါ့ဗျာဖြစ်နေတော့သူလည်းပြည်တင်မခံရအောင်ဒီလိုတော့တုံးနေလို့လေပြောချင်တယ်ပြောလို့ရတာပေါ့ပြောလည်းပဲဒီသွားရှင်တွေကိုတစိမ့်မမဆက်တုံးနေမယ်အစွမ်းအရှင်တွေကိုပဲဒီနိုင်ငံရေးနဲ့ပတ်သက်တဲ့ကိစ္စတွေမှာပဲတိုက်ပြီးတော့ဖြိုခွင်းနေမယ်ဆိုရင်တော့ဒါကတော့ကောင်းတဲ့လက္ခဏာမဟုတ်ဘူးပေါ့
ဒါကတော့မနေ့ညနေပိုင်းကရန်ကုန်မြို့တော်ခမ်းမရှိမှာဖြစ်ခဲ့တဲ့အကြမ်းဖက်ဖြိုခွင်းမှုအပေါ်မှာနိုင်ငံရေးပါတီခေါင်းဆောင်တချို့ရဲ့အမြင်နဲ့သုံးသပ်ချက်တွေကိုနှာစင်ခဲ့ရတာပါရှင်